ရရှားဘက်ကဒုံးကျည်နယ်ပြစ်ခတ်မှုကြောင့်လူ38ဦးထပ်မင်းနယ်တေဆုံးပြီးလူပေါင်း190ကျော်ဒဏ်ရာရခဲ့တဲ့ဖြစ်စဉ်ကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီကအရေးပေါ်အစီအစဉ်ခေါ်ယူဖို့ရှိနေတယ်လို့ယူကရိန်းဘက်ကလည်းဝန်내ဝယ်ရနေအဖြစ်ဒီကနေ့ပဲကြေညာခဲ့ပါတယ်ကီးစ်မြို့မှာရှိတဲ့စေယုံတယုံကလည်းတိုက်ခိုက်ခံခဲ့ရတဲ့ပြစ်မှတ်တွေတဲကတစ်ခုဖြစ်ပြီးကီးစ်မြို့တော်ဝင်ကတော့အဆိုးဆုံးတိုက်ပွဲတွေကတစ်ခုလို့ကြေညာခဲ့ပါတယ်။ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကတော့ရုရှားအနေနဲ့ဒီကိစ္စကိုတာဝန်ယူရမှာဖြစ်တယ်လို့ပြောထားတယ်လို့ဝန်ထမ်းကြောင်ပြောတာတွေကရုရှားကိုတန်ကြန်တိုက်ခိုက်လို့ရတဲ့လက်နက်မဟုတ်ကြောင်းနဲ့ရုရှားရဲ့ဒုံးကျည်တွေကိုပစ်ချဖို့လက်နက်လိုတယ်လို့လည်းသူကပြောပါတယ်။ဒီနေ့မှလည်းနေတိုးခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကိုဝါရှင်တန်မှာကျင်းပဖို့ရှိနေတာပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းရုရှားရဲ့တိုက်ခိုက်မှုဟာရက်ဆက်ကြမ်းကြုတ်တဲ့လုပ်ရဲလို့ပြောပြီးယူကရိန်းအတွက်အထောက်ပံ့တွေဆက်ပေးသွားမယ်လို့ပြောပါတယ်။ရုရှားရဲ့တိုက်ခိုက်မှုတွေကနေယူကရိန်းအရက်သားတွေကိုကာကွယ်ဖို့အတွက်ယူကရိန်းရဲ့လေကြောင်းရန်ကာကွယ်အားကောင်းစေမယ့်အစီအမံတစ်ကိုလည်းကြေညာသွားဖို့ရှိတယ်လို့ယူကရိန်းပြည်သူတွေနဲ့အတူအမေရိကန်ကရက်တည်နေပါတယ်လို့သမ္မတဘိုင်ဒန်ကတင်းလာနေနောက်ပိုင်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်။